ရပြည်နယ်ဒီမော့ဆိုမြို့နယ်ထူးလီဒီလာကျေးရွာတွင်မှပြည်သူ့ကာကွယ်ရေးတပ်နှင့်စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာရဲကနေအိမ်ခုနှစ်လုံးနဲ့ထပ်မင်းလေးမိလောင်ကျွားခဲ့ပါတယ်။ဒေသတွင်တိုက်ပွဲတွေကြောင့်လည်းဒေသခံတွေစစ်ပေးလို့ရကိုတိတ်ဆောက်ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားမြုံပြောပြပါမယ်ရှင်။
ဒီကနေ့ဒီဇင်ဘာလ3ရက်ညနေ3နာရီလောက်မှာဒမော့ဆိုမြို့နယ်တူးလူပီလာကျေးရွာတွင်မှစစ်ကောင်စီတပ်နှင့်ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ကြားမှတိုက်ပွဲတွေဖြစ်တယ်လို့ဒမော့ဆိုကီအန်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ဝင်တူက VOA ကိုပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတူးလူပီလာကျေးရွာမှာနေအိမ်ခုနှစ်လုံးထပ်မင်းမျိုးစုဖျက်ဆီးခံရတယ်လို့လည်းသူကပြောပါတယ
်။ဆောင်းတော့ခုနကောင်ကျွန်တော်ရှိတယ်။စစ်ပါရှိတာ။တိုက်ပွဲဖြစ်ပြီးရှိတော့အဆက်တားတယ်။ဆက်လက်ပြလာမှာလေ။ဆွာရဲမှာပဲ။ဆောင်းမနီယန်စာကသူကဥပါရပေါ့သူကတေထောက်သွားအဲ့တော့တိုင်းလဲတိုင်းလဲတော့ပြေသူက၆ပြစ်တာဘယ်နှစ်ပြစ်အစားတရားရကျွန်တော်ကမပြည့်အောင်ဒီမှာဆက်ပြည့်ရတော့လည်းမကြည့်နိုင်နဲ့ဖြစ
်စစ်ကောင်စီတပ်တွေကထူးလီပီလာကျွော်တင်းကိုဝင်ရောက်နေရယူပြီးတော့နေနေကိုမှွေနှောက်မိရှုဖြက်စီတယ်လို့ဒေသခံကာကွယ်ရေးတပ်ကပြောပေမဲ့ view ကတိကျတည်ပြီးလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒမော့ဆိုမြို့နယ်ဟာတိုက်ပွဲတွေပြင်းထန်နေတဲ့ဒေသတစ်ခုဖြစ်တာကြောင့်ကျေးရွာတော်များကဒေသခံတွေဥပိ့အိမ်ပြေးပြီးလို့ရမှာရှောင်တင်းနေရတယ်လို့ဒမော့ဆိုဒေသခံတွေကပြောပါတယ
်။ဒေသခံများတော့သူတင်ရှောင်ထားကြတယ်ဟိုကြလာကြီးလည်းဟိုအလုံးဟိုမှာရေတိတ်ကိုကီလိုနည်းလောက်ကကြလာကြီးလည်းဒီလောက်ပဲရှိမှာပေါ့နော်။အဲ့ဒီဖက်ချန်ပြောရတော့အဲ့ဒီထူလီပီလာရွာကဟိုဒီတိုက်ပွဲတွေစသဖြင့်တဲကပေါ့ဒီအဲတိုက်ပွဲစသဖြင့်ကြတဲ့ရှောင်တယ်နောက်ပြီးတော့ခဏလေးပြန်လာကြတယ်ပြန်ကြည့်တယ်ပြန်ဆောင်တယ်အဲ့လိုမျိုးပဲသူတို့ကတော့အခုနောက်ပိုင်းတော့လောကပြန်လာလို့မရတော့ဘူ
းနောက်ထပ်ဒေသခံတူကတော့စစ်တပ်တွေကရွာလေးကိုမကြာခဏဝင်ရောက်မှုရောက်တယ်လို့ဇနက်ကြီးတွေလည်းအများအားကြောက်နေတာမို့ထွက်ပြေးနေကြရတာလို့ဆိုပါတယ
်ရွာလေးဆိုစစ်တပ်တွေဆိုခဏခဏဝင်လာတယ်အဲ့ကြောင့်ရွာကလူတွေရွာလေးကြီးပြန်နေကြတော့ဟာလည်းလက်ကြီးကဟာရွာပဲကြာနေဆက်ပွဲချင်းနေနေပြီးနောက်ပိုင်းခါကျတော့ကျွာကလူတွေလည်းဝေထမ်းတဲ့အမျိုးလည်းရှိတ
ယ်။အနာဘေးစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ကယားပြည်နယ်လွိုက်ကော်ကနေပြီးတော့ဒမောဆုမြို့ဒေါသမကြီးမြို့တို့ကိုဖျက်ပြီးတော့ဘော်ခဲအထိကိုပေါက်တဲ့လမ်းမကြီးကိုတော့ဒဇမလ3ရက်နေ့ကစပြီးတော့ရက်ကန့်တမရှိနဲ့ပိတ်ဆို့ရတဲ့ဆိုပြီးကီနီမျိုးသားကာကွယ်ရေးတပ် KNDF ကဒေသခံတွေကိုသတိပေးထုတ်ပြန်ထားပါတယ်ခင်ဗျ။